မြန်မာနိုင်ငံမှာဆ ਿਆ နာတင်ပြီးနောက်ပိုင်းစတင်ခဲ့တဲ့လူသားချင်းစာနာထောက်ကူမှုအစီအစဉ်နဲ့ယာယီအရေးပေါ်တုံ့ပြန်ဆောင်ရွက်ရေးအစီအစဉ်အတွက်လိုအပ်တဲ့ရန်ပုံငွေမရသေးတာကြောင့်နိုင်ငံတကာဘက်ကပိုပြီးထည့်ဝင်လှူဒန်းကြဖို့ကုလသမဂ္ဂကပန်ကြားလိုက်ပါတယ်။ဆ ਿਆ နာတင်ခံရပြီးနောက်ပိုင်းလိုအပ်သူတွေကိုကူညီပေးနေတဲ့အစီအစဉ်အတွက်ဒေါ်လာ385သန်းပန်ကြားထတာမှာထက်ဝက်တောင်ပြအောင်မရသေးဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရာစတီဖန်ဒူဂျယ်ရစ်ကအင်ကာနစ်လို့တဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ
် Country team there says deeply concerned over the current low levels of funding to address the needs of 3 million women, children and men as of yesterday
အကူအညီလိုအပ်နေတဲ့အမျိုးသမီးကလေးငယ်နဲ့အမျိုးသားစုစုပေါင်းလူပေါင်း3000ကိုကူညီပေးနိုင်ရဲ့အတွက်လက်ရှိရန်ပုံငွေနည်းနေတဲ့ကိစ္စကိုမြန်မာနိုင်ငံမှာရှိနေတဲ့ကုလသမဂ္ဂအဖွဲ့အစည်းနဲ့ပူးပန်နေရာချောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရာစတီဖန်ဒူဂျယ်ရစ်ပြောသွားတာပါကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့အလူရှင်တွေအနေနဲ့မြန်မာနိုင်ငံတွင်ဒုက္ခရောက်နေကြသူတွေနဲ့စည်းလုံးညီညွတ်စွာအတူရက်တည်ပြီးငွေကြေးတိုးမြှင့်ပံ့ပိုးကြဖို့မြန်မာဆန်ရကုလသမဂ္ဂအဖွဲ့ကတိုက်တွန်းထားကြောင်းလဲသူကပြောပါတယ်ရှင်